တရုတ်နိုင်ငံကသူတို့အနေနဲ့ဒုတိယရေနံတူးစင်ကိုအငင်းပွားမှုဖြစ်နေတဲ့ဗီယက်နမ်ကမ်းခြေအနီးကိုရွှေ့လိုက်တယ်လို့ပြောပါတယ်။အဲ့ဒီနေရာဟာနှစ်နိုင်ငံသင်းမောတွေပြင်းပြင်းထန်ထန်ဝင်တိုက်နေကြတဲ့နေရာနားမှာပါ။ပြီး2000ခန့်ရှည်တဲ့ဒီရေနံတူးစင်ဟာလက်ရှိနေရာဟိုင်နန်ကျွန်းတောင်ပိုင်းကနေပြီးအရှေ့တောင်ပိုင်းနေရာကိုဆွဲယူသွားခံနေရတာပါ။ဗီယက်နမ်ကမ်းခြေနဲ့ပိုပြီးနီးတဲ့နေရာကိုတောက်ကြနေမှာရောက်မယ်လို့ပင်လယ်ပြင်လုံခြုံရေးဌာနကသူတို့ရဲ့ website မှာဖော်ပြထားပါတယ်။အဲ့ဒီနေရာမှာရှိတဲ့သင်းမောတွေကိုလမ်းရှင်းထားဖို့အကြောင်းကြားထားပါတယ်။ဗီယက်နမ်ကဒီတွင်းတူးစင်နှစ်ခုလုံးဟာသူတို့ရဲ့စီးပွားရေးဇုန်နဲ့နိုင်ငံရဲ့ကမ်းဦးရေတိမ်ပိုင်းနဲ့ရောက်နေပြီလို့ပြောပါတယ်။ဒီတွင်းတူးစင်ရွှေ့တာဟာနှစ်ဖက်တာဝန်ရှိသူတွေတွေ့ဆုံဆွေးနွေးပြီးဘာရလက်မှထွက်မလာတဲ့နောက်ပိုင်းမှာဖြစ်လာတာပါ။ပထမတွင်းတူးစင်စတုန်းကလည်းဗီယက်နမ်နိုင်ငံတော်ဝန်တရုတ်ဆန့်ကျင်ရေးဆန္ဒပြမှုတွေဖြစ်ခဲ့ပြီးတရုတ်အလို့သမားတွေကိုခန့်ထားတဲ့ဆက်ယုံပေါင်းများစွာတိုက်ခိုက်ခံရကလူ9ယောက်အသက်ခံရပြီးလူရာပေါင်းများစွာဒဏ်ရာရခဲ့ပါတယ်။ဖျက်ဆီးခံရတဲ့ဆက်ယုံအများစုဟာလက်ရှိအရေးကြီးတဲ့ဘာမှမဆိုင်တဲ့ထိုင်ဝမ်ကရင်းနှီးမြှုပ်နှံသူတွေပိုင်ဆိုင်လုပ်ကင်ကြတာဖြစ်ပါတယ်။